အဆက်သေးကခီးတွားရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဟာဝိုင်ကနေခုဂျပန်နိုင်ငံကိုဆက်လက်တွားရောက်နေပြီဖြစ်ပါတယ်။ဟာဝိုင်မှာဒုတိယကမ္ဘာစစ်တန်း1942ခုနှစ်ကအမေရိကန်တပ်တွေဂျပန်ရေတဲ့အလစ်ငှက်တိုက်ခိုက်မှုခံရတဲ့ပေါ့ဟာဘာမှာ USS Arizona အောက်မြေပြင်ထိမှန်နေရာကိုတွားရောက်ပြီးကာရောဝပြုခဲ့တာပါ။ဟာဝိုင်မှာရှိတဲ့ Trump International Hotel ကိုဝင်ပြီးဝန်ထမ်းတွေကိုလည်းတွားရောက်နှုတ်ဆက်ခဲ့ပါတယ်။အရင်ကဒီဟိုတယ်မှာတည့်ရနေဖို့စီစဉ်ပေးမဲ့ဖိလစ်ပိုင်မှာအာဆီယံထိပ်သီးအစည်းအဝေးပြီးနောက်ရမှာကျင်းပမယ့်အရှေ့အာရှထိပ်သီးညီလာခံတက်ရောက်ဖို့အတွက်ဖိလစ်ပိုင်မှာပဲတည့်ရတိုးပြီးနေဖို့ဆုံးဖြတ်လိုက်တာပါအခုသမဂ္ဂထရန့်ရဲ့73ရက်ကြာအာရှစီစဉ်မှာဖိလစ်ပိုင်ကိုမတော်ခင်ဂျပန်တောင်ကိုရီးယားနဲ့ဗီယက်နမ်နိုင်ငံတို့တွားရောက်ဖို့ရှိပြီးဒီစီစဉ်ကအမေရိကန်သမဂ္ဂအနေနဲ့ရက်အကြံစီစဉ်မှာဂျပန်နိုင်ငံယာကူတာ40အခြေစိတ်စခန်းကိုရောက်ရင်သမရထမှာဂျပန်ဝန်ကြီးချုပ်ဆင်ဆိုအာဘင်းနဲ့တနင်္လာနေ့မှာတွေ့ဆုံပြီးဂေါတီရဲ့ခုစီစဉ်ထားပါတယ်။ကျောင်းဆောင်တို့ကဖေဖော်ဝါရီလတုန်းကဖလော်ရီဒါပြည်နယ်ပမ်ပီချ်ကသမရထနဲ့အပန်းချီဆိုင်မှာတွေ့ဆုံပြီးဂေါတီအတူရိုက်ခဲ့ကြတာဖြစ်ပြီးဒါအမေရိကန်ဂျပန်မဟာမိတ်ဖြစ်ပုံမှန်ခံမှစီဖို့ရည်ရွယ်တယ်လို့ဆိုပါတယ်။